ကမ္ဘာတစ်လွှားဒုက္ခတွေပြဿနာပုံမှန်နဲ့ဆိုင်းလာနေပြီးတော့နေရက်ဆွန့်ခွာရမှုအခြေအနေဟာအမြင့်ဆုံးအနေအထားကိုရောက်လာနေပြီလို့ကုလသမဂ္ဂကပြောပါတယ်။ရာသီဥတုအခြေအနေကြောင့်လူတွေနေရက်ဆွန့်ခွာရတယ်လို့ပဋိပက္ခတွေနှိမ့်ကွညှဉ်းပန်းမှုတွေကြောင့်လည်းနေရက်ဆွန့်ရသူအရေအတွက်ဟာဆက်လက်များပြားလာပွဲရှိနေတယ်လို့လည်းဆိုပါတယ်။ဒီလိုအခြေအနေမှာဒုက္ခတွေခိုလုံခွင့်တောင်းခံသူတွေကိုဖွံ့ဖြိုးတဲ့နိုင်ငံတွေကမျက်နှာလွှဲပစ်ပယ်ကြတဲ့အတွေ့ပြဿနာပိုဆိုးလာမှာကိုဒုက္ခတွေအရေးဆောင်ရွက်သူတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်း VOA သတင်းတောက်အာဒီတာဒူနယ်လာရီပေးသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။2019ခုနှစ်အတွင်းမိမိတို့တိုင်းပြည်အသီးသီးမှာပဋိပက္ခတွေနဲ့ဖိနှိပ်ချုပ်ချယ်မှုတွေဆက်လက်ဖြစ်ပေါ်ခဲ့တာတွေကကိုရဒေတာတိုင်းပြည်ကိုဆွန့်ခွာပြီးတိုင်းနှမကိုထွက်ပြေးစေဖို့ဖိအားပေးရာရောက်ခဲ့တာကြောင့်ကမ္ဘာတဝန်းမကြုံဘူးတဲ့အတိုင်းတာနဲ့ဒုက္ခတွေပြိပခါဟာကြီးထွားလာခဲ့တယ်လို့ယူအန်နီစီယာဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောခွင့်ရဂျုံအာဂဒီနီဝီလျံစ်ကပြောပါတယ
် The number of total displaced people is over 70 million of that about 25 million are refugees and we have
နေရဆွန့်ခွာသူအရေအတွက်တန်း80ကျော်ရှိပြီးတော့အဲ့ဒီက25တန်းဟာဒုက္ခတွေတွေဖြစ်ပါတယ်စီးရီးယားနဲ့ဗင်နီဇွဲလာတို့မှာအခြေအနေကပိုပြီးတော့ဆိုးဝါးလာတဲ့အတွက်အရေအတွက်ပုံများလာတာတွေ့ရပါတယ်
။မိခင်နိုင်ငံကိုပြန်ကြဖို့အခြေအနေမပေးသေးတာကြောင့်2019ခုနှစ်အတွင်းဌာနေကိုပြန်နိုင်တဲ့ဒုက္ခတွေအရေအတွက်နည်းနေခဲ့တယ်လို့လည်းဂျုံအာဂက်ဒီနီဝီလျံစ်ကပြောပါတယ်။အရင်နှစ်တွေတုန်းကလိုပဲ2019ခုနှစ်အတွင်းမှာလည်းအရေအတွက်များဆုံးဒုက္ခတွေဟာစီးရီးယားနိုင်ငံသားအာဖဂန်တောင်ဆူဒန်ရိုဟင်ဂျာနဲ့ဆိုမာလီလူမျိုးတွေဖြစ်တယ်လို့ဆိုပါတယ်။ဥရုယာစီပြောင်းလဲမှုကလူတွေတနေရာကနေတနေရာကိုရွှေ့ပြောင်းရတဲ့အဓိကအကြောင်းရင်းဖြစ်လာမယ်လို့ကျွမ်းကျင်သူတွေကထောက်ပြပြောဆိုနေကြတာပါ။တဘာဝဘေးရန်တွေအကြောင်းလူတွေအစုလိုက်အပြုံလိုက်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အခြေအနေတွေကိုတောင်ဆူဒန်နဲ့ဆိုမာလီယာနိုင်ငံတွေမှာတွေ့နေရပြီးဖြစ်တယ်လို့ဂျုံအာဂက်ဒီနီဝီလျံစ်ကပြောပါတယ
်။ Not only because people are forced to leave because they can't earn a livelihood or farm their land.
အဲမွေးဝမ်းကြောင်းမှုခက်ခဲလို့ထူးရဲဆိုင်ပြုံးမှုမလုပ်နိုင်လို့ဒါမကရေရှားပါတဲ့ဒေသတွေမှာစစ်တပ်အဖွဲ့အစည်းတွေလက်နက်ကင်တွေကလူမှုကိုထိန်းချုပ်ဖို့အတွက်ရေအရင်အမြစ်ကိုလက်နက်တပ်ဖွဲ့အသုံးချတဲ့အတွက်လည်းလူတွေဟာနေရာကိုစွန့်ခွာကြရတာပါ
။ဒီတော့တွင်အစင်လာအဖျင်ဒုက္ခတွေကိုလက်ခံလေးရှိတဲ့နိုင်ငံတွေနဲ့ဒုက္ခတွေအကြပဋိပက္ခတွေဖြစ်ပေါ်နေတာကိုလူခွင့်ရေးအဖွဲ့တွေကထောက်ပြကြပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေကဒုက္ခတွေကိုအာရမနေရပြန်ပို့မှုအရှိန်မြင့်လာတဲ့ကိစ္စကို HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဒုက္ခတွေများအခွင့်အရေးဆိုင်ရာတာဝန်ကBill Frelick ကထောက်ပြပါတယ
် It's a lack of direct support through financial support and resettlement. It's also the example
ဝိတိထောက်ပံ့တဲ့ပြန်လည်နေရာချထားရေးတရက်အထောက်ပံ့တွေမရှိပါဘူး။ဥရောပသမဂ္ဂ American ပြည်ထောင်စု Australia နဲ့ချမ်းသာတဲ့နိုင်ငံအများပြားကဒုက္ခတွေကိုလက်ခံဖို့ညှဉ်းဆန်နေကြတယ်ဆိုတာနမူနာပြသလိုက်တာလည်းဖြစ်ပါတယ်
။ဥရောပသမဂ္ဂနဲ့တခြားဖွံ့ဖြိုးပြီးနိုင်ငံအတော်များများကလည်းဒုက္ခတွေခိုးလုံလျှောက်ထားသူတွေကိုဟန်တားနိုင်မဲ့မူဝါဒတွေချမှတ်လုပ်ဆောင်လာနေကြပါတယ်။အဲ့ဒီလို policy တွေကြောင့်ဒုက္ခတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အခြေအနေတွေကိုလက်ရှိရင်ဆိုင်ဖြေရှင်းနေရတဲ့တူရကီလိုနိုင်ငံမျိုးကသူတို့နိုင်ငံထဲဒုက္ခတွေဝင်မလာဖို့ဟန်တားမှုတွေလုပ်ဆောင်လာနေကြောင်းလဲ Bill Frelick ကပြောပါတယ်။အဲ့ဒီလိုလုပ်ဆောင်မှုတွေဖြစ်ပေါ်နေတာကို UNHCR အဖွဲ့ကဂျုံအာဂက်ဒီနီဝီလျံစ်ကလည်းထောက်ခံပါတယ်။
I think there definitely is a very difficult climate right now for refugees.
အခုချိန်ဟာဒုက္ခတွေအတွက်တကယ်ကိုခက်ခဲတဲ့အခြေအနေလို့ထင်ပါတယ်။ဒုက္ခတွေကိုလက်မခံခြင်းနဲ့ခါခါတီတီအပြောအဆိုတွေကိုကြားနေမြင်နေရပါတယ်
။ကိုယ်နိုင်ငံသားတွေကိုဦးစားပေးအကာအကွယ်ပေးရမယ်လို့အစိုးရတွေကပြောဆိုနေတာကြောင့်လူမျိုးရေးနိုင်ငံခြားမုန်တီးရေးနဲ့အစ္စလမ်ဘာသာကိုးကွယ်သူတွေကိုမုန်တီးရေးစတဲ့ကိစ္စတွေကိုနိုင်ငံရေးအရရင်ဆိုင်ဖြေရှင်းမှုပြက်ကွက်နေတယ်လို့Bill Frelick ကမြင်ပါတယ်အဲ့ဒါရဲ့ရလကတော့အရေးပေါ်အကူအညီလိုအပ်နေတဲ့သူတွေကိုအကူအညီပေးတာတွေတဖြည်းဖြည်းရော့ကျလာနေတယ်လို့သူကပြောပါတယ
် The right to flee the right to seek asylum is essentially the last human right that people have
ဆွန့်ခွာပိုင်ခွင့်ခလုံးမှုရပိုင်ခွင့်တို့ဟာလူသားတွေရဲ့နောက်ဆုံးရပိုင်ခွင့်တွေဖြစ်ပါတယ်တခြားအရာတွေအားလုံးဆုံးရှုံးပြီးမျိုးတုံးတက်ဖြတ်ခံရတော့မယ့်အချိန်တည်မလားရှင်မလားဆိုတာတော့မသေးချာဖြစ်လာတဲ့အချိန်တွေမှာဒီအခွင့်အရေးတွေလိုအပ်ပါတယ်
ဒုက္ခတွေကိုကူညီပံ့ပိုးပေးကြဖို့စီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း980တို့ကဒီဇင်ဘာလလယ်မှာယူနီစီယာကဦးဆောင်ကျင်းပခဲ့တဲ့ဒုက္ခသည်များဆိုင်ရာညီလာခံမှာဆုံးဖြတ်ခဲ့ကြတာနဲ့2019ခုနှစ်ကိုအဆုံးသတ်ခဲ့ပါတယ်။အကူအညီပေးမယ်ဆိုတဲ့အဲ့ဒီဂရီကဝတ်တွေဟာအပြစ်သက်မကြောက်တင်ထားတာမျိုးမဟုတ်ပေမဲ့လည်းအဲ့ဒီလိုဂရီပြုလိုက်ခြင်းကဒုက္ခတွေကိုနိုင်ငံတကာကအကူအညီပေးဖို့အတွက်မျှော်လင့်ချက်အသစ်တွေပြန်ပေးရရောက်စေတယ်လို့ယူနီစီယာကမျှော်လင့်နေပါတယ်ခင်ဗျ။